ဂျပန်ရေးဝါဆန်ရဲ့စာကေးကိုကုလသမဂ္ဂရဲ့ UNESCO အဖွဲ့ကြီးကယဉ်ကျေးမှုအမွေအနှစ်ရှင်နဲ့သတ်မှတ်ပေးလိုက်ပါတယ်။ဂျပန်နိုင်ငံရဲ့ဒီစာကေးရက်ကို UNESCO ရဲ့ ICH Drum ရဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့မနေ့ဒီဇင်ဘာ4ရက်ဗော်ဒူနေ့ကသတ်မှတ်ပေးလိုက်တာပါ။ပါရာဂွေးနိုင်ငံလူကယ်မြို့မှာမနေ့ကကျင်းပခဲ့တဲ့ UNESCO ကော်မတီအဖွဲ့ဝင်တွေရဲ့အစည်းအဝေးတဲ့ကမ္ဘာတဝန်းကယဉ်ကျေးမှုဒလေထုံးစံတွေနဲ့ထုတ်ကုန်45မြို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့မဲပေးသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး UNESCO ကကမ္ဘာအမွေအနှစ်စာရင်းဖြစ်တဲ့တွင်းလိုက်တဲ့အပေါ်မှာဂျပန်ကိုယ်စားလှယ်အဖွဲ့ကကြိုဆိုလိုက်ပြီးဒါဟာဂျပန်နိုင်ငံနဲ့ဂျပန်ပြည်သူတွေအတွက်လည်းသိက္ခာအရေးပါတယ်လို့ပြောလိုက်ပါတယ်။ဆန်ကနေထုတ်လုပ်တဲ့ဂျပန်နိုင်ငံရဲ့ဒီဝါရက်ဟာဂျပန်နိုင်ငံရဲ့လူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာပွဲလမ်းသဘင်တွေမှာအဓိကမပါမဖြစ်အရာတစ်ခုဖြစ်တယ်လို့ UNESCO ဆိုင်ရာဂျပန်အသံမကြီးကန်နိုတာကေဟီရိုက AP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျာ။